ရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်တပ်တော် AA နဲ့တပ်မတော်တို့ကြားတိုက်ပွဲတွေအတွင်းအရသာထိခိုက်သေဆုံးမှုတွေနဲ့ပစ္စည်းဥစ္စာဆုံးရှုံးမှုတွေအတွက်ပြည်နယ်အစိုးရဦးဆောင်တဲ့စုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့မြောက်ဦးမဲဆန္ဒနဲ့အမှတ်တရလွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြည်နယ်လွှတ်တော်မှာစက်တင်ဘာ19ရက်နေ့ကအဆိုတင်သွင်းခဲ့တာပါ။ဒီအဆိုကိုတင်သွင်းတဲ့နေ့ကလည်းကန့်ကွက်သူ12ဦးရှိခဲ့ပေမဲ့ထောက်ခံသူ24ဦးရှိတာကြောင့်ဒီနေ့ဆွေးနွေးခဲ့ကြတာပါ။တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တဦးကဒီနေ့ကန့်ကွက်ဆွေးနွေးခဲ့သလိုလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗမှုကြီးမင်းတန်းကလည်းဒီအဆိုကိုမှတ်တမ်းတင်ထားရှိဖို့သာဆွေးနွေးခဲ့တာပါ။ဒါပေမဲ့အဆိုတင်သွင်းတဲ့ဦးထွန်းတာစိန်ကတော့လွှတ်တော်ရဲ့အဆုံးဖြတ်ခံယူဖို့တင်ပြခဲ့တာကြောင့်မတ်တက်ရဲ့မဲခွဲဆုံးဖြတ်ရမှာတပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်နယ်အစိုးရနယ်လုံးဝန်ကြီးနဲ့စီပင်ဝင်ကြီးတို့ကကန့်ကွက်ခဲ့တယ်လို့ကိုစလဲတွေကပြောပါတယ်။ထောက်ခံသူ22ဦး၊ကန့်ကွက်သူ12ဦးနဲ့အဆိုကိုလွှတ်တော်ကအတည်ပြုလိုက်တာပါ။အဆိုအတည်ဖြစ်သွားတဲ့အတွက်အဆိုမှာပါတဲ့အတိုင်းစုံစမ်းရေးအဖွဲ့ကိုပြည်내အစိုးရကဥဆောင်ဖွဲ့စည်းရတော့မှာဖြစ်ပါတယ်။ဒါပေမဲ့ပြည်내လွှတ်တော်ကိုစလဲတွေကတော့လွှတ်တော်မှာအတည်ဖြစ်ခဲ့တဲ့အဆိုတွေကိုပြည်내အစိုးရကအကောင့်ထဲပေါ်မှုအားနေတာကြောင့်ဒီကိစ္စမှာလည်းအစိုးရအကောင့်ထဲပေါ်ပါမလားဆိုတာစွဲနေကြပါတယ်။အဆိုတင်သွင်းခဲ့တဲ့လွှတ်တော်ကိုစလဲဦးထွန်းသားစိန်ကအခုလိုပြောပါတယ်
။ဒီဖွဲ့စည်းဆောင်ရွက်ဖို့ကိစ္စကအစိုးရအလုပ်ပါ။အစိုးရကဘလို့ဥဆောင်ပြီးအဲ့ဒါအဖွဲ့ဖွဲ့ဖို့ကိစ္စကမတရားသေးဘူးနော်။ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်လွှတ်တော်မှာတော်တော်များများအဆိုတွေကကျွန်တော်တို့အောင်မြင်ပါတယ်အတည်ပြုပါတယ်။ဒါနဲ့အစိုးရအနေနဲ့ဆောင်ရွက်မှုကတော်တော်လေးနေပါတယ်။ဆိုတော့အခုအစိုးရဒီအောင်မြင်တယ်အတည်ပြုပေမဲ့လည်းဒီအစိုးရဒီအကောင့်ဖေးဖို့နဲ့ဖို့အပိုင်းမှာတော့အမှန်တကယ်အစိုးရအနေနဲ့ဖွဲ့စည်းပေးမလားမပေးဘူးလားဆိုတာတော့မသေးကြသေးဘူး။ဖြစ်တာကတာကလည်းပဲမိမိရက်ရွာမိမိအိမ်ထဲမှာနေရင်းနဲ့ပဲသင်နေကြတယ်ဒဏ်ရာရနေကြတယ်အဲ့ဒီအပေါ်မှာအစိုးရအနေနဲ့လည်းပါဝင်ကူညီဆောင်ရွက်မှုမရှိဘူးဆိုတော့ပြည်သူတွေကတမင်သက်သက်အစိုးရကနေပြီးတော့ကျွန်တော်တို့ပြည်သူတွေကိုဥပ္ပခပြုနေသလားလို့ထင်နေရတယ်။အဲပြီးတော့အလွန်နဲ့ကြောက်ရွံ့ဆိုးရင်စိတ်တွေရှိနေကြတယ်
စုံစမ်းရေးအဖွဲ့ကိုအစိုးရကဦးဆောင်ပြီးဌာနဆိုင်ရာတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့အရက်ဖက်အဖွဲ့တွေထည့်သွင်းဖွဲ့စည်းဖို့အဆိုရှင်ကအကြံပြုထားတာပါဒီအဆိုအတည်ဖြစ်သွားတာနဲ့ပတ်သက်လို့အစိုးရကနောက်ဆက်တွဲဆောင်ရွက်မယ့်ကိစ္စတွေကိုသိရှိနိုင်ဖို့ပြည်내အစိုးရပြောခွင့်ရသူစီပင်ဝင်ကြီးဦးဝင်းမြင့်ကို RFA ကဖုန်းနဲ့ဆက်သွယ်ပေမဲ့လက်ခံဖြေကြားတာမရှိပါဘူးဒီဆိုကိုပြည်내ဆွေရဖွဲ့ကိုစားလွှတ်တော်မှာလာရောက်ရှင်းလင်းဖြေကြားတဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗမှုကြီးမင်းတန်းကလက်ရှိအခြေအနေအရစုံစမ်းစစ်ဆေးဖို့စစ်ဘေးဒုက္ခသည်စခန်းတွေကိုတွားဖို့တောင်းလုံခြုံရေးစိုးရိမ်ရတာကြောင့်မဖြစ်နိုင်ဘူးဆိုတဲ့သဘောမျိုးထည့်သွင်းပြောကြားခဲ့တယ်လို့ကိုယ်စားလှယ်တွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးပြည်သူတွေရဲ့နစ်နာမှုတွေအတွက်အဆိုကိုအကောင့်ထဲမဖော်တဲ့အဆိုရရဲ့တာဝန်သာဖြစ်တယ်လို့ဒီဆိုကိုထောက်ခံဆွေးနွေးခဲ့တဲ့ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်အမှတ်2ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ်
။ခိုင်ပြည်နယ်လွှတ်တော်ချင်းမှာเนาะရခိုင်ပြည်သူရဲ့အရေးကိုသူတို့ဆောင်ရွက်မယ်ဆိုပြီးတော့เนาะအဲ့ဒါကျင်းပိုက်စာတွေကတိပိုက်စာတွေဆိုပြီးတော့သူတို့အစိုးရအဖွဲ့ကတာဝန်ဆက်တာဖြစ်တယ်။အဲ့ဒီအတွက်ကြောင့်เนาะသူတို့ရဲ့เนาะကမိုင်းစစ်ဖြစ်မယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်เนาะ
ဒီအစိုးရစုံစမ်းရေးအဖွဲ့ဖွဲ့စည်းပြီးတဲ့အခါတက်မတော်အနေနဲ့စုံစမ်းစစ်ဆေးမှုတွေမှာပူပေါင်းပါဝင်မလားလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗမှုချုပ်ဇော်မင်းထွန်းကို RFA ကမေးမြန်းရမှာအခုလိုတုံ့ပြန်ပါတယ်
အဲ့တော့ကျွန်တော်မရှိနိုင်ပါဘူးဗျာကျွန်တော်တို့ဖောင်းရတဲ့ကတော့တမ်တော်အနေနဲ့လိုအပ်လာရင်ကျွန်တော်တို့တမ်တော်အစင်မှာစုံစမ်းစစ်ဆေးရေးခုံလုံးတွေဖွဲ့စည်းပေးတာရှိတယ်သူကနေစာချုပ်ကြားလာလို့ရှိရင်လည်းဒီမြန်မာနိုင်ငံဒုခွင့်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးကိုကျွန်တော်တို့ဒါဖောင်းရပေးခါတာရှိပါတယ
်လက်တလုံးဦးထွန်းတာစိန်ကောက်ယူထားတဲ့ခမ်းမန်းစည်းရင်းတွေအရဆိုရင်တိုက်ပွဲတွေအကြမ်းတမ်းရရှိတဲ့အရသာ120ခန်းနဲ့တေဆုံးသူ80ခန်းရှိနေတယ်လို့သိရပါတယ်ဒီဆိုကိုပြည်내အစိုးရကဘယ်တော့အကောင့်ထဲပေါ်မလဲဆိုတာကိုလွှတ်တော်ကိုယ်စားလှယ်တွေကမျှော်လင့်နေကြပါရဲ့ရှင်ကျမဇင်မာဝဲမှာ